ซีเรียနိုင်ငံကိုကာလရှည်အာဏာပြအုပ်ချုပ်ခဲ့တဲ့သမ္မတဘာရှောက်အဲအာဆတ်ကိုဖိတ်ဆက်လိုက်ပြီးနောက်အင်ကာနေမှာတော့မလအထိစီမံမဲ့အသွင်ကူးပြောင်းရေးအစိုးရကောင်းဆောင်ကိုဆီးရီးယားတပုံတွေရွေးချယ်ခဲ့ကြပါတယ်။မြို့တော်ဒမတ်စကတ်မှာအာဆတ်အစိုးရအဖွဲ့ကတာဝန်ရှိသူတွေနဲ့တပုံကောင်းဆောင်တွေအစိုးရအဖွဲ့စီဝေထိုင်ခဲ့ပြီးတဲ့နောက်တပုံထိန်းချုပ်ခဲ့ရအနောက်မြောက်ပိုင်းဒေသကဒေသငယ်လေးကိုအုပ်ချုပ်ခဲ့တဲ့မိုဟာမက်အယ်ဘာရှီယာကဂျက်ပြတ်အစိုးရကိုကောင်းဆောင်ဖို့သူရွေးချယ်ခံရတဲ့အကြောင်းပြောပါတယ်။ဒါပေမဲ့ဆီးရီးယားတနိုင်ငံလုံးအတိုက်အတာရတော့သူ့ကိုလူသိနေပါတယ်။ဆာရွယ်စရန်းနေလွှဲပြောင်းပေးရတဲ့အစိုးရလုပ်ငန်းများဆက်လက်တာဝန်ယူမဲ့အဖွဲ့အစည်းများဆိုတဲ့အကြောင်းအရာအောက်ကနေတွဲဆောင်ဆွေးနွေးခဲ့ကြတာလို့ဘာရှီယာကပြောပါတယ်။အဆက်အစိုးရကိုစန့်ကျင်တွန်းလှန်ခဲ့သူများပြည်တွင်းစစ်ကာလတလျှောက်လွှင့်ထူအသုံးပြုခဲ့တဲ့အစိမ့်အနက်နဲ့အဖြူရောင်အလံနောက်ဆွန်နီအစ္စလာမ်နဲ့တိုက်ခိုက်ရေးသမားဆီးရီးယားမှာလွှင့်ထူတဲ့အဖြူရောင်မှာအနက်ရောင်နဲ့အစ္စလာမ်ရဲ့ကျမ်းစာကိုပုံဖော်ထားတဲ့အလံတို့ရှေ့မှာဘာရှီယာကရက်ခဲ့ပါတယ်။ဆီးရီးယားမြို့တော်ဒမတ်စကတ်မှာတော့အခြေအနေတချို့ပုံမှန်ပြန်ဖြစ်လာတာကိုတွေ့မြင်ရပါတယ်။